အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ရွေးချယ်လိုက်တဲ့ဘရူတိုင်းနိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးအေရဝန်ယူဆုဟာမြန်မာနိုင်ငံရေးမှာပါဝင်တိုက်သူတွေနဲ့တွေ့ဆုံပြီးအကြမ်းဖက်မှုတွေရပ်ဆိုင်းသွားရေးအတွက်အစီအစဉ်ရွေးဆဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဌာနရဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးတာဝန်ခံစစ်ဟာတူဆာရိုဒစ်ပါရိုကပြောကြားလိုက်ပါတယ်ဒါပြင်အာဆီယံဝန်ကြီးများအစည်းအဝေးကပူးတွဲကြေညာချက်ဟာစစ်အစိုးရကိုအတိအမှတ်ပြုဖို့မဟုတ်ဘူးလို့လည်းသူကပြောပါတယ်။ဆက်လက်ပြီးစစ်ဟာတိုဆာရိုဒစ်ပါရိုက
မြန်မာ harus bekerja sama dalam konteks ASEAN maka Myanmar harus bekerja sama
မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့ကြီးရဲ့မူဝါဒတွေအတိုင်းအတူတကွပူးပေါင်းဆောင်ရွက်ရပါမယ်။ဒါကြောင့်လဲဆိုတော့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းအောင်မြင်မှုဟာမြန်မာနိုင်ငံရဲ့အကြက်တဲတွေဖြစ်ကြတဲ့နိုင်ငံရေးကိစ္စတွေတာမကကြာဆင်းနေတဲ့စီးပွားရေးနဲ့စိုးစိုးဝါးဝါခံစားနေရတဲ့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးတို့လည်းပါဝင်ပါတယ်လို့သူကပြောသွားတာပါ။အဲဒီလိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်လိုက်ပေမဲ့ဖမ်းဆီးအချင်းချခံနေရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွဲဆောင်ခွင့်ရမယ်မရဘူးဆိုတာမသေးကြဘူးလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးကတည်းကလူထုအုံကြွဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်လူပေါင်း900ကျော်သေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကကူညီဆောင်ကြွေးအသင်း AAPP ကထုတ်ပြန်ထားပါတယ်ခင်ဗျာ။